သမ္မတဟောင်းဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ရွေးကောက်ပွဲမှာဒုသမ္မတကဲမလန်ဟဲရစ်ကိုအနိုင်ရပြီးအမေရိကန်နိုင်ငံရဲ့48ဆက်မြောက်သမ္မတအဖြစ်အရွေးကောက်ခံရပြီးလာမယ့် January လကစပြီးသမ္မတအိမ်မြေမှာတာဝန်ထမ်းဆောင်တော့မှာဖြစ်ပါတယ
် Incredible movement. This was a movement like nobody's ever seen before.
ဒါဘယ်သူမှမမြင်ဘူးသေးတဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်ရှင်းရှင်းပြောရရင်ဒါဘယ်တော့မှမကြုံဘူးသေးတဲ့အကြီးမားဆုံးနိုင်ငံရေးအပြောင်းအလဲဖြစ်မယ်လို့သူယုံကြည်ကြောင်းထရမ့်ကပြောပါတယ်ထရမ့်ဟာဗိုလ်ထုရေးအစိုးရပိုင်းမှာပဲလူမှုစုဝေးပွဲပြုလို့ရဖလော်ရီဒါမှာသူနိုင်ပြီဖြစ်ကြောင်းကြေညာပြီးသူ့ကိုထောက်ခံပံ့ပိုးသူတွေကိုကျေးဇူးတင်စကားပြောပါတယ်ဗိုလ်ထုရေးနေ့လယ်ပိုင်းမှာဒုသမ္မတကဲမလာဟဲရစ်ကတယ်လီဖုန်းနဲ့ဆက်သွယ်ပြီးထရမ့်အနိုင်ရတာကိုအတိအမှတ်ပြုကြောင်းပြောကြားခဲ့တယ်လို့သမ္မတဘိုင်ဒန်ကလည်းဗိုလ်ထုရေးမှာပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးထရမ့်ကိုဆက်သွယ်ပြောကြားခဲ့တာပါဒုသမ္မတဟဲရစ်ဟာရွေးကောက်ပွဲမှာရှုံးနေကြောင်းလူမှုကိုအသိပေးမဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီမှာရှိတဲ့ဟာဝတ်တက္ကသိုလ်မှာဗိုလ်ထုနဲ့နှောင်းပိုင်းမှာပဲပြောကြားခဲ့တာပါ